မြန်မာနိုင်ငံကို၃ရက်ကြာချစ်ကြည်ရေးခီးစဉ်အဖြစ်ရောက်ရှိနေတဲ့စင်ကာပူဝန်ကြီးချုပ်ကနိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့မနေ့ကနေပြည်တော်မှာတွေ့ဆုံရမှာဒေါက်အောင်ဆန်းစုကြည်အနေနဲ့အာဆီယံကိုကိုယ်စားပြုပြီးနိုင်ငံတကာကိစ္စရပ်တွေမှာတက်တက်ကြွကြွနဲ့ဦးဆောင်မှုပေးဖို့ဆွေးနွေးခဲ့တဲ့အကြောင်းသမရယုံပြောခွင့်ရပုဂ္ဂိုလ်ကပြောပါရတယ်။ကမ္ဘာမှာဩဇာတိတ်ကမရှိတဲ့ဒေါက်အောင်ဆန်းစုကြည်ရဲ့အခန်းကဏ္ဍဟာအာဆီယံအတွက်အရေးပါတဲ့အကြောင်းမြန်မာအရေးကျွမ်းကျင်သူအမေရိကန်ပညာရှင်တဦးကလည်း VOA ကိုပြောပါရတယ်။မအင်ဂျင်နိုင်ကအပြည့်အစုံပြောပြပါမယ်ရှင်။
တနင်္လာနေ့ကမြန်မာနိုင်ငံကိုရောက်ရှိလာတဲ့စင်ကာပူဝန်ကြီးချုပ်လီဆန်လွန်းဟာနိုင်ငံတော်သမ္မတဦးထင်ကျော်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တို့ကိုတခြားစီတွေ့ဆုံဆွေးနွေးခဲ့ပါတယ်။ထူးခြားတဲ့အနေနဲ့စင်ကာပူဝန်ကြီးချုပ်ကဒေါက်အောင်ဆန်းစုကြည်ကိုအာဆီယံကိုစားပြုပြီးနိုင်ငံတကာစာမျက်နှာမှာဥဆောင်မှုပေးရေးကိုဆွေးနွေးပြောဆိုခဲ့ပါတယ်။ဒါနဲ့ပတ်သက်လို့သမ္မတရုံးပြောခွင့်ရပုဂ္ဂိုလ်ဦးစော်ထီကမနေ့ကနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောသွားပါတယ်။
အာဆီယံတို့အာဆီယံဒီပါလို့ပြောဆောင်နေတဲ့လူတော်စင်းရဲ့ခန်းကဏ္ဍပေါ့နော်အဲ့ဒါကိုတက်တက်ဆော့ဆော့နဲ့ပုံပုံပြီးပါဝင်ပြီးဒါကိုစင်ကာပူဝန်ကြီးချုပ်ကလည်းပြောဆိုတယ်ဒီမှာလည်းဒီလိုစိတ်ကောင်းတဲ့တော်တော်များများနိုင်ငံသားတွေဒေသတွေပြည်သူတွေအခုတည်းကကျွန်တော်တို့အာဆီယံအနေနဲ့ပူးပေါင်းဆောင်နေတဲ့ကျွန်တော်ကြည်ကြာနေရှိတဲ့ Climate Change ဖတ်ကြည့်ပေါ့နော်နိုင်ငံတကာစာမျက်နှာတွေမှာပူးပေါင်းဆောင်နေတဲ့အာဆီယံကဖွဲ့စည်းတည်နေဖြစ်နေတယ်ဒီတည်နေမှာfight ครับเดี๋ยวเราก็ขอความกันนะไม่ใช่เหรอเนาะเอออาเซียนอาเซียนก็ล้าที่จะต้องการที่จะเสร็จตัวกันนะทางการก็ผู้ว่าส่วนก็ทางเดียวก็ทางเราต้องตัวแล้วเราก็ต้องรู้ที่จะผู้ว่าก็ที่จะที่จะช่วยกันนะครับเนาะครับ
မြန်မာနိုင်ငံရဲ့ပထမဆုံးအမျိုးသမီးနိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါက်အောင်ဆန်းစုကြည်ဟာသူ့လိုပဲအမျိုးသမီးနိုင်ငံသားရေးဝန်ကြီးအဖြစ်ဆောင်ရွက်နေတဲ့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရစ်နိုမာဆူဒီအပါအဝင်အခြားအာဆီယံနိုင်ငံတွေကနိုင်ငံသားရေးဝန်ကြီးတွေနဲ့အပြုသဘောဆောင်ဆက်ဆံရေးမှာအလွယ်တကူဥဆောင်နိုင်စွမ်းရှိမှာဖြစ်တယ်လို့အရှိတောင်အာရှရေးရာကျွမ်းကျင်သူတချို့ကလည်းသုံးသပ်ထားပါတယ်ကဘာမှာဩဇာအရှိဆုံးပုဂ္ဂိုလ်စီးရင်ဝင်ဒေါက်အောင်ဆန်းစုကြည်ရဲ့ဥဆောင်မှုအခမ်းကဏ္ဍဟာအာဆီယံအတွက်လည်းအရေးပါကြောင်းမြမအရေးကျွမ်းကျင်သူအမေရိကန်ပါမော့ခ်ဒေးဗစ်စတိုင်းဘတ်က VOA ကိုပြောပါတယ
်။ She has international reputation that is very important and I assume that she will play it.
နိုင်ငံတကာကနေဒေါက်အောင်ဆန်းစုကြည်ရဲ့အရေးချင်းမြမမှုကိုအတိမတ်ပြုထားတဲ့အချက်ဟာအလွန်ရေးပါပါတယ်။နိုင်ငံသားရေးဝန်ကြီးအနေနဲ့လည်းသူရဲ့နိုင်ငံကိုအာဆီယံမှာအရေးပါတဲ့အခမ်းကဏ္ဍဖြစ်အောင်ဒေါက်အောင်ဆန်းစုကြည်ကဆောင်ရွက်ပါလိမ့်မယ်
။စင်ကာပူဝန်ကြီးချုပ်နဲ့တွေ့ဆုံပွဲအပြီးမှာလည်းနှစ်နိုင်ငံအကြားဗီဇာကင်းလွတ်ခွင့်သဘောတူညီချက်ကိုမြန်မာဒုတိယနိုင်ငံသားရေးဝန်ကြီးနဲ့မြန်မာနိုင်ငံဆိုင်ရာစင်ကာပူတန်မတ်ကြီးတို့လက်မှတ်ရေးထိုးခဲ့ကြောင်းမြန်မာအစိုးရရဲ့ထုတ်ပြန်ချက်မှာဖော်ပြထားတာပါ။စင်ကာပူနိုင်ငံကိုသွားမဲ့မြန်မာနိုင်ငံသားတွေအတွက်တလဗီဇာကင်းလွတ်ခွင့်ရတဲ့အတွက်အခွင့်အလမ်းတွေပွင့်လင်းလာမှာဖြစ်ပေမဲ့မြန်မာတွေအနေနဲ့လည်းစီကံဥပဒေတွေကိုလိုက်နာဖို့အရေးကြီးကြောင်းမြန်မာခီးသွားလုပ်ငန်းရှင်တက်ဦးဖြစ်တဲ့ဦးအောင်တင်ကပြောပါတယ
်ကျွန်တော်တို့ဟိုနိုင်ငံခေါင်းဆောင်တွေအနေနဲ့ကတော့အကောင်းဆုံးဖြစ်အောင်လုပ်ပေးပြီဒါပေမဲ့နိုင်ငံသားတွေအနေနဲ့ကလည်းပဲဟိုကိုယ့်ဘက်ကပြင်ဆင်ထားဖို့လိုတာပေါ့နော်စီကံတကြနဲ့သွားမယ်စီကံတကြနဲ့နေမယ်စင်ကာပူဆိုတာတည်တဲ့အတိုင်းပဲစီကံအလွန်ကောင်းတဲ့အတိုင်းပြီကိုကျွန်တော်တို့ကအဲ့လိုစီကံကမနိုင်ဘူးဆိုကြလို့ရှိရင်တော့ဖြစ်ရင်ကျွန်တော်နိုင်ငံ image ပါထိသွားနိုင်တယ်။ဘယ်လိုလဲဆိုတော့ဟိုမာရောက်လို့ဟိုအပြစ်အနာစာအမှုခင်ကိစ္စတခုဖြစ်လို့ရေးယူခံရတယ်ဆိုတဲ့နိုင်ငံမှာလူလွယ်သွားကြတဲ့လူတွေကဖြစ်တယ်ဆိုရင်ကျွန်တော်တို့မြန်မာပြည်ရဲ့ image ကကျသွားနိုင်တယ်။အဲ့ဒါကိုတော့သွားတဲ့ခရီးတွေတိုင်းကမြန်မာလူမျိုးတိုင်းကဒါလေးကိုနားလည်ပြီးထိမ့်သိမ့်မှုတော့လုပ်တယ်လို့ကျွန်တော်ယူပါတယ်လေ
။စင်ကာပူဝန်ကြီးချုပ်ရဲ့မြန်မာခီးစဉ်အတွင်းကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အပါအဝင်အတိုက်ခံပါတီဖြစ်တဲ့ကြက်ကြိုင်ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌသမရာဟောင်းဦးသိန်းစိန်နဲ့လွှတ်တော်နှစ်ရက်လုံးကဥက္ကဋ္ဌရင်းနဲ့လည်းတွေ့ဆုံဆွေးနွေးဖို့ရှိပါရဲ့ရှင်